မြန်မာစီစုရအနေနဲ့လေဘေးကယ်ဆယ်ရေးနဲ့ပတ်သက်လို့ကြန့်ရှိနေတဲ့ကန့်သတ်ချက်တွေအားလုံးဖယ်ဖျက်ပေးဖို့ G8 ဆက်မှုအင်အားကြီးနိုင်ငံရှစ်နိုင်ငံကစစ်ဆွေးရကိုတိုက်တွန်းလိုက်ပါတယ်။မနေ့ကဂျပန်နိုင်ငံကျိုတိုမှာကျင်းပတဲ့ဆက်မှုအင်အားကြီးနိုင်ငံရှစ်နိုင်ငံ G8 နိုင်ငံသားကြီးဝင်ကြီးတွေရဲ့ညစာစားပွဲမှာမြန်မာရေးကိစ္စကိုထည့်သွင်းပြောဆိုခဲ့ကြတာပါ။မြန်မာစီစုရဘက်ကအရသာအုပ်ချုပ်ရေးကိုပြောင်းလဲဖို့ရှေ့ကိုဆက်ပြီးတိုးတက်မှုတွေလှုပ်လာမယ်ဆိုရင်စစ်ဆွေးရခေါင်းဆောင်တွေကိုအကျိုးခံစားခွင့်တွေပေးနေအောင်ကန့်လန့်ဖို့လည်းဆက်မှုအင်အားကြီးနိုင်ငံတွေကသဘောတူပါတယ်။စီဆွေရဘက်ကချေချေမြင့်မြင့်ရှိတဲ့နိုင်ငံရေးတိုးတက်မှုတွေလှုပ်လာခဲ့မယ်ဆိုရင်စက်မှုအင်အားကြီးနိုင်ငံတွေဘက်ကလည်းအကောင်းဘက်ကတုံ့ပြန်နေအောင်ပြင်ဆင်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လေဘေးကယ်ဆယ်ရေးကူညီတွေလက်ခံမှုတိုက်တွန်းတဲ့အချိန်ထဲမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းစီဆွေရကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးလုပ်ငန်းစဉ်တွေကိုထင်သာမြင်သာပြီးထိန်ချံဖုံးကွယ်မှုမရှိဘဲဆောင်ရွက်ဖို့ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလှုပ်ပေးဖို့လည်းစက်မှုအင်အားကြီးနိုင်ငံတွေကတောင်းဆိုပါတယ်။မြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာစိုးရိမ်တဲ့အကြောင်းကိုလည်းစက်မှုအင်အားကြီးနိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။